နီဘောဝန်ကြီးချုပ်အနေနဲ့လွှတ်တော်တဲ့အယုံကြည်မရှိမဲပြန်နိုင်ရဖို့လာလာနေလာချိန်မှာနီဘောသမ္မတကလွှတ်တော်ကိုဖျက်သိမ်းပြီးရွေးကောက်ပွဲသစ်ကျင်းပဖို့ကြေညာလိုက်ပါတယ်။နိုဝင်ဘာ12ရက်နဲ့15ရက်တွေမှာနီဘောရွေးကောက်ပွဲသစ်ကျင်းပမယ်လို့နီဘောသမ္မတဗိုက်ဒီယာဒေဗီဘန်ဒါရီယုံကဒီနေ့ကြေညာချက်ထုတ်လိုက်ပါတယ်။နီဘောနိုင်ငံမှာနိုင်ငံအခြေအနေတွေဖြစ်လာနေချိန်မှာနိုင်စင်ကိုဗစ်ပိုးတွေ့သူနဲ့သေဆုံးသူစံချိန်သစ်မြင့်တက်လာနေတာလဲကြုံနေရပါတယ်။ဆေးရုံတွေမှာလူနာကရင်ဆေးဝါးကိရိယာနဲ့အောက်ဆီဂျင်တွေရုတ်တရက်ပြတ်သွားပါပြီ။နီဘောဝန်ကြီးချုပ်ခတ်ကာပရဆက်အိုလီအနေနဲ့ဒီပြဿနာကိုဦးစားမပေးဘဲသူ့ပါတီအတွင်းအကွဲပြဲတွေကသာလေးထလုပ်နေတယ်လို့ဝေဖန်မှုတွေမြင့်တက်လာနေတာပါ။ဒီလာဆန်ပိုင်းတုန်းကပဲသူ့ပါတီအုပ်စုတစ်ခုမထောက်ခံနိုင်မှုလွတ်တော်တဲ့အယုံအကြည်မရှိမဲနဲ့ဖြုတ်ချခံခဲ့ရပါတယ်။မနစ်တုန်းကလည်းဝန်ကြီးချုပ်အိုလီရဲ့ကွန်မြူနတီပါတီအတွင်းအကွဲပြဲတွေကြောင့်လွတ်တော်ကိုကိုယ်တိုင်ဖျက်သိမ်းပေမဲ့တရားရုံးချုပ်မှာအမှုတွေတက်ခဲ့ပြီးလွှတ်တော်ကိုပြန်အသက်သွင်းဖို့တရားရုံးချုပ်ကအမိန့်ထုတ်ပြန်ခဲ့ပါတယ်။အခုလက်ရှိသမ္မတရဲ့လွှတ်တော်ကိုဖျက်သိမ်းမှုပေါ်မှာလည်းအလားတူတရားရုံးချုပ်တက်ဖို့ရှိနိုင်ပြီးဆုံးဖြတ်ချက်ရဖို့ကတော့သတင်းပတ်တချို့စောင့်ရနိုင်ပါတယ်ခင်ဗျ။